ချင်းပြည်နယ်တောင်ပိုင်းပလဲဝဒေသအတွင်းမှာအစိုးရတမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ကြားဖြစ်နေတဲ့တိုက်ပွဲတွေဒီကနေ့ထိဆက်လက်ဖြစ်ပွားနေတယ်လို့တိုက်ပွဲတွေဟာထပ်မံပြင်းထန်နိုင်တဲ့အလားအလာတွေရှိတယ်လို့ရခိုင်တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံကပြောပါတယ်ဒေသခံပြည်သူတွေကတော့အရက်သားတွေထိခိုက်သေးဒေတာတွေဖြစ်တာကြောင့်ဒီလိုလောက်ရပေါ်ရှုံချကြောင်ပြောဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်ထိစပ်နေတဲ့ချင်းပြည်နယ်ပလောဝဒေသမှာအစိုးရတပ်မတော်နဲ့အေးအေးခေါ်ရခိုင်လက်နက်ကိုင်တပ်အကြမ်းဒီလအစောပိုင်းကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရတာကဒီလ၈ရက်နေ့မှာတော့တိုက်ပွဲတွေဟာပုံမူပြင်းထန်ခဲ့တယ်လို့အရက်သားတွေပါထိကြိုက်သေးကြတာတွေရှိခဲ့ပါတယ်လောလောဆယ်ဒေသအတွင်းတိုက်ပွဲအခြေအနေကိုအေးအေးခေါ်ရခိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
တိုက်ပွဲကတော့ဆက်ရှိတုံးပဲဗျအဓိကဖြစ်နေတာကတော့ပလဲဝရဲ့တပ်ပိုင်အဲ့ဒီမောင်ဘူးတောင်တန်းရဲ့နောက်ပြီးလို့ရှိရင်တော့ဒီစမန္တလန်တောင်တန်းပေါ့အဲ့ဒီမှာဖြစ်နေတယ်မြန်မာတပ်တို့ဘက်ကနေဟိုအားအလုံးကြီးနဲ့ဝင်လာတဲ့တဲကြောင့်ပေါ့အဲ့ဒီကလက်ရှင်းအဝါနားမှာလည်းအဲ့မှာတိုက်ပွဲဖြစ်နေအခုဆိုလို့ရှိရင်တော့ပြီးချောင်းဖက်ကိုလည်းဒီလိုဒီဘဝတပ်တို့ကအားတွေထပ်တိုးလာတော့အဲ့ဒီပြီးချောင်းဖက်လည်းအခုတိုက်ပွဲကထပ်ပြင်းနိုင်တဲ့အလားအလာအများကြီးရှိတယ်ဗျမြန်မာလက်ဒီအနေနဲ့လေးလိုက်တော့မှစက်ပစ်တာအခုချိန်ကြီးဆိုတော့ဆေးရရှိပြီ
ဒီလရှိရနေ့ကပလောဝမြို့နယ်နှုံဘူးကျေးရွာအနီးကလဒံမြစ်အတွင်းမှာအေးအေးခေါ်ရခိုင်တပ်ဖွဲ့ကတမရော်ဆက်လေတစည်းနဲ့အရသာဆက်လေတစည်းကိုပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အသက်21နှစ်အရွယ်စမှုလမှုသိပ်ပံဒုတိယနှစ်ကျောင်းသားတဦးသေဆုံးပြီးအသက်80ကျော်အမျိုးသမီးတဦးအပါအဝင်အမျိုးသမီး3ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းချင်းပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ်ရခိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျောင်းသားလေးတယောက်ဒေသွားတာရောနောက်ထိခိုက်တဲ့အမျိုးသမီးတွေရောကျွန်တော်တို့ကတော့လုံးဝစိတ်မကောင်းဘူးပေါ့ဗျာဒါပေမဲ့တစ်ဖက်ကလည်းကျွန်တော်တို့ကလွန်ခဲ့တဲ့၅ရက်နဲ့ကလေးကအဲ့ဒီမှာကျွန်တော်တို့ကကြေညာချက်တွေထုတ်ပြန်ထားပြီဗျာနော်အရသာတွေအနေနဲ့ဒီကလေးရန်ကြီးကျောင်းရဲ့နောက်ပြီးလို့ရှင်ဒီကလေးချောင်းရဲ့နောက်ပြီးချောင်းရဲ့အဲ့ဒီနေရာတွေမှာဖြတ်တော့ဆက်လာတယ်ဒီသွားတဲ့အခါမှာလည်းပဲဒီတီစီစီနဲ့သွားကြဖို့ဟိုအတန်းနိုင်ဆုံးတော့ဒီအတော်လာကိုချောင်းကြည့်ကြဖို့အတွက်ကျွန်တော်တို့ကကြနေတာတတိပေးထုတ်ပြန်ချက်တွေထုတ်ပြန်ပြီးတာဖြစ်ရှင်တော့အဲ့မှာဗမာတပ်မတော်ကနေလိုက်ကတင်လာတဲ့ဆက်လေမှာသူတို့ကနေကြံစီးပြီးတော့လိုက်လာကြတာအဲ့တော့အဲ့ဒါကြောင့်မို့လို့ဒီလိုအဲ့လိုမျိုးဖြစ်ကြကြတာအတော့ဆက်လေကိုဒီကုန်တယ်ဆက်လေကိုပြစ်တယ်တို့ပါလို့အဲ့ဒါတော့မဟုတ်ဘူးကြ
ပလောဝဒေသအတွင်းမှာစီးရီးတင်းမာမှုတွေရှိနေတာကြောင့်ပြည်သူတွေခီးသွွာလာတဲ့အခါသတိထားဖို့အတွက်ဒီလ9ရက်နေ့နေ့စွဲနဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်တိုက်ပွဲတွေညင်သက်ပြီးခီးသွွာလာတဲ့အချိန်ကိုထပ်မံကြေညာဖို့ရှိကြောင်းလည်းခိုင်တုခါကပြောပါတယ်
အခုကတော့ဒီဗမာတပ်မတော်ဘက်ကနေတော့တိုင်းရင်းပေါင်း30ကျော်နဲ့နေပြီးတော့အဲ့ဒီဖိုးစီတို့ပြင်းပြင်းထန်ထန်လုပ်နေတော့အဲ့ဒီကြားကလာမှပြည်သူတွေလည်းစီးမလို့ကြဖို့ဒါကြောင့်ဆိုတော့ပြည်သူတွေတခုခုထိခိုက်မှဆိုလို့ကျွန်တော်တို့ကတည်တင်ပြီးတော့အဲ့ဒါကိုထောက်ထားတာဖြစ်တယ်အဲ့ဒီအခြေအနေအခြေအနေတခုရောက်တော့ကျွန်တော်တို့ကထားပြီးတော့ဒီစုံစမ်းချက်တွေထုတ်ဖို့လိုရှိရတယ
်ဒီလနှစ်ရက်နေ့ကဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ပလောဝမြို့နယ်ကလဒံမြစ်အထက်ပိုင်းကကုန်ပြင်းနဲ့အနီးနားကျေးရွာကပြည်သူ300ကျော်ဟာနေရွှန့်ခွာပြီးတင်းရှောင်နေရပါတယ်ဒေသခံပြည်သူတွေကတော့အခုလိုအရက်သားတွေထိခိုက်တဲ့အပေါ်ရှုံချကြောင်းပလောဝဒေသကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေကျင်းကပြောပါတယ
်ကျင်းဘဝဥစုကုန်ပြင်းဥစုကမှာစတ်တော်နဲ့ဆက်တိုက်ဒီခံတဲ့ခါမှာအဲ့ဒီကုန်ပြင်းကျေးရွာမှာရှိတဲ့ဒေသခံတွေအကုန်လုံးအခုဒီဟာဟောချေပြောင်းကုန်ပြီလေဒီကြားထဲမှာဒီပလောဝမြို့နယ်ထပ်ပန်းနှုံးဘူးကြီးကျေးရွာနားမှာသမတော်ကတက်လာတဲ့စက်လေးကိုဒီကလက်နက်ကန်ဖို့ကရှင်ကိုတိုက်တော့အဲ့ဒီမှာဒီသူ3ဦးကဖေးရမှာတက်ရပြီးတော့ကျောင်းသားတယောက်ကတော့ဆုံးသွားတာပေါ့လေအဲ့တော့ကျွန်တော်တို့တွေတခိုင်နေရကတော့ဒီအဲ့လိုမျိုးဖြစ်တဲ့ကိစ္စကိုလုံးဝဆုံးရှုံးတယ်လို့ပဲကျွန်တော်တို့ဟိုဆုံးသက်တာပေါ့လေ
ချင်းပြည်နယ်ဘက်မှာစီးရီးတင်းမာရာတွေမြင့်တက်နေချိန်မှာပဲဒီကနေ့မနက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာအစိုးရတပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တချိန်တည်းမှာတော့ရခိုင်နဲ့ပလောင်လက်နက်ကင်တပ်ဖွဲ့တွေပဝင်ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အဖွဲ့မှအပါအဝင်ဖြစ်တဲ့ဝမိုင်းလာအဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဒေသဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပန်ဆန်းမှဆွေးနွေးဖို့ရှိနေပါတယ်